အာဖရိကတိုက်ကနေပင်လယ်ကိုဖြတ်ပြီးတော့ဆက်လီ59ထက်မနည်းရုံးနဲ့လိုက်ပါလာကြတဲ့ရွှေပြောင်းဒုက္ခသည်482ဦးကိုစပိန်ရေချောင်းကယ်ဆယ်ရေးအဖွဲ့ကကယ်တင်လိုက်ပါတယ်။ဒီထဲမှာကလေးငယ်တွေနဲ့လူသေးအလောင်း၄လောင်းလည်းပါဝင်ပါတယ်။ဂျီဘရတာရေလက်ကြားရဲ့အရှေ့ဘက်ပိုင်းကအယ်ဘိုရန်ပင်လယ်ထက်မှာမြူရေကျနေတာကြောင့်ကြံနေသေးတဲ့ဆက်လီ၃စင်းကိုခက်ခက်ခဲခဲရှာဖွေခဲ့ရတယ်လို့ကယ်ဆယ်ရေးအဖွဲ့ကပြောပါတယ်။ကယ်ဆယ်ရေးဆက်လီကိုစင်းရဟတ်ယင်တစ်စင်းနဲ့ဥရောပနယ်စပ်ရေးရာအေဂျင်စီ Frontex ရဲ့လေယာဉ်တစ်စင်းလဲရှာဖွေကယ်ဆယ်ရေးလုပ်ငန်းမှာပါဝင်ခဲ့တာပါ။အကြမ်းဖက်ပဋိပက္ခတွေဆင်းရဲမွဲတေမှုတွေကြောင့်နေရစွန့်ခွာထွက်ပြေးလာကြတဲ့ဒုက္ခသည်တွေဟာလူမောင်ခိုသမားတွေရဲ့ခနော်နီခနော်နဲ့ဆက်လီတွေလေမှုတ်သွင်းထားတဲ့အပျော်စီးလေတွေနဲ့အနယ်များလာတဲ့ခီလငါတစ်စင်းဥရောပကိုဝင်ရောက်ဖို့ကြိုးပမ်းကြတာပါ။ကုလသမဂ္ဂရဲ့အဆိုအရအခုလိုထွက်ပြေးလာကြရမှာတိနစ်အတွင်းလူပေါင်း992ဦးသေဆုံးခဲ့ရပြီးပါပြီ2018ခုနှစ်ပထမ5လအတွင်းဥရောပကမ်းခြေကိုဒုက္ခသည်ပေါင်း 35,455 ဦးရောက်ရှိလာမှာစပိန်နိုင်ငံကိုရောက်ရှိလာသူတွေကတော့ 11,992 ဦးရှိသွားပြီဖြစ်ပါတယ်